စကိုင်းတိုင်းအတွင်းကထိန်ပွဲတွေကျင်းပတဲ့နယ်မြေတချို့မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ထိခိုက်သေဆုံးမှုတွေပျက်စီးမှုတွေရှိခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ရေမပင်ခရိုင်ပလဲမြို့နယ်တောင်ပေါ်အိုင်းမကြေးရွာမှာကထိန်ပွဲကျင်းပပြီးချိန်လေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်လူလေးဦးသေဆုံးပြီးတော့ဒဏ်ရာရတာတွေရှိခဲ့တယ်လို့ဒဇယ်မြို့နယ်ဇီပေါက်ကျေးရွာမှာလည်းကထိန်အလူလှုပ်ဖို့ပြင်ဆင်နေတဲ့အချိန်မှာဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်နေအိမ်အဆောက်အုံတွေပြင်စာတင်ကျောင်းတွေပါထိခိုက်ပျက်စီးခဲ့ပါတယ်။စကိုင်းတိုင်းကစစ်ကောင်စီလေကြောင်းတိုက်ခိုက်မှုအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင်။
နိုဝင်ဘာ5ရက်ညနေပိုင်းကစကိုင်းတိုင်းရင်မပင်ခရိုင်ပလဲမြို့နယ်တောင်ပေါ်အိုင်းမကျေးရွာကိုစစ်တပ်ဘက်ကလေကြောင်းကဘုံကျဲတိုက်ခိုက်တာကြောင့်အရက်သား၄ဦးသေဆုံးပြီးဒဏ်ရာရတာတွေရှိခဲ့တာပါ။တောင်ပေါ်အိုင်းမကျေးရွာမှာမနက်ပိုင်းကထိန်အလှပွဲကျင်းပချိန်ကျေးရွာအနီးတိုက်ပွဲဖြစ်တာမရှိဘဲတိုက်ခိုက်ခံရတာလို့လေကြောင်းတိုက်ခိုက်မှုအခြေအနေကိုသိရှိတဲ့ဒေသခံတွေကပြောပါတယ်။တောင်ပေါ်အိုင်းမကျေးရွာလေကြောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ပလဲမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးပြောတာကတော့
တောင်ပေါ်အိုင်းမကအိုင်းမလေးဝါရှိတယ်နော်ညနေ3နာရီခွဲချိန်မှာချက်ဖိုက်တာနဲ့ပြစ်ခံလိုက်ရတယ်ခင်ဗျာ။ဟုတ်ကဲ့ပထမဆုံးတွေ့တာကတော့3ယောက်ပြ။အဲကုသမှုခံယူဖို့ရအတွက်သွားရင်လမ်းမှာတယောက်ဆုံးဆုံးနဲ့4ယောက်တွေ့ရလို့သိထားပါလေ။ဒါထိုင်ရတာကတော့5ယောက်ခင်ဗျာ။တင်းပြက်ရှိတာကတော့တင်းပြက်ပြက်ရှိတာတော့2လုံးတော့ဘူး။အကုန်လုံးတော့5လုံးလောက်တော့ပြက်စီမှပတ်သွင်းနေနေတော့အဲအိုင်းမရွာကကထိန်မွေးချင်းမနေတာလို့သိရပါလေ။ခိုင်းခရီးမရတော့မလခင်မဲ့ကျင်းပါလေဗျာ။ဒါဆိုရင်ဒါတောင်ပေါ်ဒေသမှာကျွန်တော်တို့ဒါရောက်စကြောထိုးခြင်းလို့ဒီလိုဖိုက်တာနဲ့ပြချင်းတော့လုံးဝမရှိဘူး။ဒီမှာဒလန်ရှိတဲ့အတိုင်းတန်းကြောင့်လားသွားလားစဉ်းစားတော့ခန့်တာပေါ့နော်။ဟုတ်တယ်ကထိန်ရှိတဲ့အချိန်ကတော့မလည်းဦးဆုံးရှုံးသွားနိုင်တာမို့ပြေးနိုင်တာမို့ဟုတ်ပါရဲ့
။စစ်တပ်ကဂျက်ဖိုက်တာနဲ့ဘုံ၃လုံးကျဲချခဲ့ပြီးနှလုံးသားပောက်ကွဲခဲ့ကမပောက်ကွဲသေးတဲ့ဘုံ၃လုံးကျေးရွာထဲမှာကျန်နေတဲ့အတွက်ပြည်သူ့ကကွယ်ရေးတပ်ဖွဲ့တွေရှင်းလင်းရေးဆောင်ရွက်နေတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲဒဇယ်မြို့နယ်ဇီးပေါက်ကျေးရွာမှာလည်းနိုဝင်ဘာ၄ရက်ညနေပိုင်းကကထိန်အလှပွဲလှုပ်ဖို့ပြင်ဆင်နေချိန်စစ်တပ်ဘက်ကလေကြောင်းကနေ၃ချိန်ဘုံကျဲတိုက်ခိုက်ခဲ့လို့အလှပွဲကိုဖျက်သိမ်းပြီးဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ဇီးပေါက်ကျေးရွာသားတူဦးကအခုလိုပြောပါတယ်
။အလှလှုပ်ပြီးကထိန်လှုပ်မဲ့ကြားပေါ်ပြညအဲ့အချိန်မှာပြည့်သွားကတည်းကမလို့ရတော့ပေါ့ကြာပါတယ်လူရဲ့ကြောက်တော့အင်းလာတဲ့ကြောက်မှမရှိတော့ဘူးကြာ
လေကြောင်းတိုက်ခိုက်မှုကြောင့်လူထိခိုက်သေဆုံးတာမရှိခဲ့ပေမဲ့အိမ်မွေးတရိษံအချို့သေဆုံးကကျေးရွာဖုန်ကြီးကျောင်းစာတင်ကျောင်းနဲ့လူနေအိမ်တွေပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဇီးပေါက်ကျေးရွာဟာအရင်ကလေကြောင်းတိုက်ခိုက်ခံရမှုမရှိခဲ့ပေမဲ့စစ်တပ်ရဲ့စစ်ကြောင်းထိုးနယ်မြေရှင်းလင်းတာတွေကြောင့်ဒေသခံတွေဟာမကြာခဏကျေးရွာကိုစွန့်ခွာထွက်ပြေးရတာတွေရှိပြီးပြီးခဲ့တဲ့2023ခုနှစ်ကလည်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းဇီးပေါက်ကျေးရွာသား2ဦးတပ်ဖြတ်ခံခဲ့ရပါသေးတယ်။အခုလိုစကိုင်းတိုင်းဘက်ကကျေးရွာတွေမှာကထိန်အလှပွဲတွေကျင်းပနေချိန်မှာစစ်ကောင်စီဘက်ကတိုက်ပွဲမရှိဘဲလေကြောင်းတိုက်ခိုက်နေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပေမဲ့အဲ့ဒီဒေသတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိနေလို့နယ်မြေရှင်းလင်းရတာဖြစ်တယ်လို့စစ်ကောင်စီဘက်ကအကြောင်းပြလေးရှိပါတယ်ခင်ဗျာ။